လက်နွန်နိုင်ငံဘေရုတ်မြို့စစ်ကမ်းမှာပြီးခဲ့တဲ့အင်္ဂါနေ့ကလူ158ယောက်တေဆုံးပြီး6000ကျော်ဒဏ်ရာရခဲ့တဲ့ပောက်ကွဲမှုကြီးအတွက်လက်နွန်ကိုကူညီထောက်ပံ့ရေးရန်မငွေမြင့်တင်မှုနိုင်ငံတကာအလူရှင်တွေနဲ့ရုပ်သံဆွေးနွေးပွဲတစ်ခုကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဦးဆောင်ပြုလုပ်သွားဖို့ရှိပါတယ်။ကုလသမဂ္ဂကြိုးတောင်နောက်ခံပေးထားတဲ့ဒီဆွေးနွေးပွဲကိုလာမယ့်အင်္ဂါနေ့မှာပြုလုပ်ဖို့စီစဉ်ထားပါတယ်။သမ္မတအီမန်နျူအယ်မက်ခရွန်လေဗနွန်သမ္မတမီရှယ်အောင်နုနဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတောက်ကြနေကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလေဗနွန်အပေါ်မှာနိုင်ငံတိုင်းကအကူအညီပေးလို့ကြောင်းတွစ်တာစာမျက်နှာမှာရေးသားခဲ့ပါတယ်။ဒီကိစ္စအတွက်ဒီကနေ့တင်းနေငွေနေမှာသမ္မတမက်ခရွန်လေဗနွန်အပါအဝင်တခြားနိုင်ငံကခေါင်းဆောင်ပိုင်းတွေနဲ့ဆွေးနွေးသွားဖို့ရှိကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။လက်တလုံးမှာပဲသမ္မတထရမ့်ရဲ့လမ်းညွှန်ချက်နဲ့အမေရိကန်ကလေဗနွန်ကိုအရေးပေါ်အကူအညီထောက်ပံ့ရေးအစားအစာရေးနဲ့စေဝါးတွေကိုပေးပို့ခဲ့ပါတယ်။ဒါ့အပြင်အမေရိကန်ကကနအူထောက်ပံ့ရေးဒေါ်လာ18သန်းကျော်ပေးအပ်ဖို့လည်းကတိပြုထားပါတယ်။ဒီလိုပောက်ကွဲမှုဖြစ်ပွားပြီးလူ150ကျော်သေဆုံးခဲ့တဲ့အပေါ်မှာမကြေနပ်တဲ့အတွက်စနေနေ့ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးပြီးတော့နှိမ်နင်းခဲ့ပါတယ်။နိုင်ငံတွင်းစီးပွားပြက္ခဏာကြုံရမယ့်အခြေအနေစိုက်နေချိန်မှာအကျင့်ပြည့်ချစားပြီးစီမံခန့်ခွဲမှုညံ့ဖြစ်တဲ့နိုင်ငံရေးသမားတွေကြောင့်အခုလူလူပေါင်းများစွာတည်ဆုံးခဲ့ရတဲ့ပောက်ကွဲမှုကြီးပေါ်ပေါက်ခဲ့ရတဲ့အပေါ်လက်နော်နိုင်ငံသားအတော်များများကပြစ်တင်ပြောဆိုကြပါတယ်ရှင်။